ရုရှားနိုင်ငံတဲကိုယူကရိန်းတပ်တွေဆက်ထိုးလာတာကြောင့်လူပေါင်းတောင်းတွေချီကိုရွှေ့ပြောင်းပေးဖို့ရုရှားကခြေညာလိုက်ပါတယ်။ရုရှားနိုင်ငံကတ်စ်ဒေသကိုယူကရိန်းတပ်တွေဆက်လက်ထိုးစစ်ဆင်နေတာကြောင့်ဒီဒေသကလူ 2,000 ကျော်ကိုဘေးလွယာရွှေ့ပြောင်းပေးဖို့ရုရှားအာဏာပိုင်တွေကမနေ့ဗုဒ္ဓဦးနေ့ကခြေညာခဲ့တာပါ။ယူကရိန်းနဲ့ရုရှားနယ်စပ်ဂလတ်စကော့ဖ်ခရိုင်တွေကလူတွေပြောင်းရွှေ့တာကိုရဲတွေနဲ့အာဏာပိုင်တွေကကြီးကြပ်သွားမှာဖြစ်ကြောင်းယာယီအုပ်ချုပ်ရေးမှူးအလက်ဆီ စမီယာနော့ဖ်က Telegram လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။ယူကရိန်းဘက်ကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တဲ့ဩဂတ်လ6ရက်နေ့ကလေးကဆိုရင်ရုရှားဘက်ကလူ2,000လောက်ဘေးလွယာကိုပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ရုရှားစစ်သားရောက်တရားကြောင့်ယူကရိန်းကအကျဉ်းသားတွေဖြစ်ဖန်တာကြောင့်ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်အလက်ဆန်ဒါဆာရက်စကီးကပြောပြီးရုရှားကဖန်တာတဲ့ယူကရိန်းစစ်သုံးမန်းတွေနဲ့တဖြည်းဖြည်းချင်းလဲလှယ်သွားမှာဖြစ်ကြောင်းကိုလည်းယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီးကပြောခဲ့ပါတယ်ခင်ဗျာ။